တရုတ်ကုန်သည်တွေကမြန်မာစံတွေကိုအခွန်မဆောင်ပဲဝယ်ယူနေလို့ဒါဟာတရားမဝင်တဲ့အတွက်ယူနန်ဆိုရကသူ့ပြည်တွေမှာစစ်ဆေးဖမ်းဆီးတာတွေလှုပ်လာပြီးတဲ့နောက်ပိုင်းမြန်မာစံစည်းကွက်မှာရိုက်ခတ်မှုတွေရှိလာနေပါတယ်။အခုနှွေစဘာပေါ်တဲ့အချိန်မှာတော့ကုန်သည်အဖွဲ့အစည်းတွေမနှစ်ကသတ်မှတ်ထားတဲ့အခြေခံစဘာပေါက်ဆေးဓာတ်နည်းနေတယ်လို့လယ်သမားတွေအနေနဲ့ချင်းငွေပြန်ဆက်နိုင်မှုအရေးရတဲ့ဈေးနဲ့စဘာကိုထုတ်ရောင်းနေရတဲ့အခြေအနေဖြစ်နေပါတယ်။ဒီကြောင့်ဆန်လုံငန်းရှင်အတိုင်းဝိုင်းကိုမေးမြန်းထားတဲ့ကိုဇော်ထက်ရန်ကုန်ကနေတရင်ပေးပို့ထားပါတယ
်2019ခုနှစ်ဟာမြန်မာစံအတွက်အတော်လေးထိခိုက်ညံ့တာမှုရှိခဲ့တယ်လို့ပြောလို့ရပါတယ်တရုတ်နိုင်ငံယူနန်ပြည်နယ်အစိုးရကတရုတ်ကုန်သည်တွေနေဆက်ကနေမြန်မာစံတရားမဝင်တင်သွင်းနေရကိုအရေးယူနေတယ်လို့တရားဝင်ပေးဆောင်ရမယ့်အခွန်ကလည်း30ခွန်ရာခိုင်နှုန်းရှိတဲ့အတွက်တရုတ်ကုန်သည်တွေကမြန်မာစံဝယ်ယူရကိုရန်နာလိုက်ပါတယ်ဒါရဲ့တက်ရောက်မှုကတော့နေဆက်စံတင်ပို့မှုရဲ့တန်ချိန်နှစ်ပန်းဒီပါရပ်ဆိုင်းသွားတဲ့အခြေအနေဖြစ်တယ်လို့ကုန်သည်တွေကပြောပါတယ်ကုန်တယ်ရဲ့ဝယ်လူကကြဆင်းသွားတော့လို့ဒီနှစ်စဘာအထွက်ကလည်းအရင်ကထက်များတဲ့အတွက်စဘာဈေးဟာမနှစ်ကသတ်မှတ်ထားတဲ့အခြေခံဈေးတင်းတရာကျပ်5သိန်းထုံးအောက်ကိုကျသွားရတာလို့ ARD တိုင်းဒေသကြီးတောင်သူလယ်သမားအသင်းအတွင်ရမှုဦးအေးတောင်းကပြောပါတယ
်စဘာဈေးကျတယ်ကိုကျွန်တော်လယ်သမားတွေကဒီချိန်မှာငွေနိုင်လဲကျွန်တော်ကတော့အတင်းတုံးထိုးရောင်းနေရတာပဲလေရာသီဥတုအခြေအနေကြောင့်လေငွေကြီးကျွေးအကျွေးပါညာဆက်ဖို့ရည်ရှိတယ်လေနောက်ရာသီဥတုအခြေအနေနဲ့စဘာတွေမိုးမီမှာသိုးတာတွေလည်းပါတယ်ကျကုန်းတွေဘက်ကလည်းပါပြစ်မလဲဆိုတော့သူတို့ကဆန်ရောင်းဝယ်ထိုင်းနေတဲ့အတွက်ဘာမှမကြည့်ရဘူး။လက်တက်တဲ့ထားကြရနေရမရှိဘူး။အဲ့လိုပြဿနာတွေပေါ်ပြီးတော့စပါးစီထိုးကြရလို့ကျွန်တော်သုံးတယ
်။လယ်သမားအများစုကစိုက်ပျိုးဈေးချင်းဝင်နေစိုက်ကြတယ်လို့ဓာတ်မြောစာဒီဇယ်ပိုးသတ်ဈေးစရဲ့လုပ်ငန်းသွင်းအားစုတွေရဲ့ကုန်ကျစရိတ်ကလည်းတက်လာတဲ့အတွက်ဒီနှစ်မှာအရင်လောက်ပဲပြန်ရောက်ဖို့ရှိကြောင်းဦးရီတောင်ကပြောပါတယ်။စဘာစိတ်တင်းတရာကိုအခြေခံကြက်၅သိန်းနှုန်းအနည်းဆုံးထားပေးဝယ်ဖို့စံစဘာအသင်းချုပ်က2018မတ်လ6ရက်ကထုတ်ပြန်ထားတာပါဈေးကွက်မှာအခြေခံဈေးထက်ကျနေရင်တောင်အခြေခံဈေးနှုန်းတိုင်းပေးဝယ်ယူရမယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီနှစ်အတွက်သတ်မှတ်ချက်မရှိပေမဲ့လည်းအဲ့ဒီအခြေခံဈေးနှုန်းတိုင်းပဲပြင်ပမှာရောင်းဝယ်သတ်မှတ်ချက်ရှိနေရပါတောင်သူတွေကတော့ငွေလိုအပ်တဲ့အချိန်မှာဒီအခြေခံဈေးနှုန်းအောင်းနဲ့ပဲရောင်းရရဲ့အနေအထားရှိနိုင်ကြောင်း ARD တိုင်းဒေသကြီးစိုက်ပျိုးရေးဦးစီးဌာနဒုတိုင်ဦးစီးမှုဦးထေလွင်က VOA ကိုပြောပါတယ်
ပြန်ပါကိုရောင်းဖို့အတွက်ဈေးကွက်ခက်ခဲဖြစ်နေတဲ့အခါမျိုးမှာဒီငွေလက်ပတ်မှုမရှိနိုင်တာကြောင့်ခြေကန်ဈေးကိုတောင်သူကတကယ်လို့ခြေကန်ဈေးကိုစောင့်ကျင်နေဆိုရင်တို့ဒီခြေကန်ဈေးကရနိုင်မယ်လို့ထင်ပါတယ်တကယ်လို့ခြေကန်ဈေးကိုမစောင့်နိုင်တဲ့အခါမျိုးမှာတော့ဘယ်လိုပဲဖြစ်ဖြစ်ဒါတို့ငွေကြီးခက်ခဲတဲ့ကြောင့်ဒါလျှော့ပြီးတော့ရောင်းကျင်တဲ့ဆန္ဒတွေဖြစ်လာတဲ့အတွက်ဒါဈေးကတော့ကျနိုင်ပါတယ်
AB လာကပေကျင်းမှာလုပ်တဲ့ဒုတိယအကြိမ်မြောက်ရန်ဝန်နဲ့ပိုလမစီမံကိန်းပရိုဂရမ်မှာအတိုင်းအမြန်ကဒေါန်ဆန်းစုတီနဲ့တရုတ်နိုင်ငံသားဝင်ကြီးကိုတွေ့ဆုံခဲ့ကြပြီးမြမစံတရားဝင်တင်ပို့နိုင်ဖို့အကြံဉာဏ်သဘောတူညီမှုရထားပြီးဒီသဘောတူညီမှုနဲ့စံတန်ချိန်တသိန်းကျော်ကိုရေလမ်းကြောင်းကတဆင့်တင်ပို့သွားဖို့ရှိပါတယ်မြမနိုင်ငံစံစွာအသင်းချုပ်ကဦးဆောင်ပြီးနှစ်ဖက်နားလည်မှုစာချုပ်လို MOU ရေးထိုးနိုင်ဖို့ဒါကိုဆောင်ရွက်သွားမှာပါဒါပေမဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးကတော့မြန်မာဘက်ကတရားဝင်ဆိုပေမဲ့တရုတ်ဘက်ကတော့တရားမဝင်လမ်းကြောင်းအနေနဲ့ပဲသတ်မှတ်ထားတာပါတရုတ်ပြည်ကိုပုံမှန်ကုန်သွယ်မှုရေလမ်းကြောင်းကနေတင်ပို့တာဟာအကန့်အသတ်အတိုင်းသာရှိပြီးနယ်စပ်ကုန်သွယ်ရေးမှာတော့လွတ်လပ်မြန်ဆန်တဲ့အတွက်မြန်မာနယ်စပ်ကနေတရုတ်ယူနန်ပြည်နယ်တွေကိုသွားရဲဆန်ဟာတစ်နှစ်ကိုတန်ချိန်နှစ်တန်းနီးပါးလောက်ရှိပါတယ်အခုတော့ဈေးကွက်ဟာလုံးဝရပ်ဆိုင်းသွားတဲ့အခြေအနေဖြစ်ကြောင်း ARD တိုင်းဒေသကြီးစံစက်လုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးစိုးဝင်းကပြောပါတယ်
ဟိုတရုတ်ဈေးကွက်အနှုတ်သိန်းကအရန်ဘယ်လိုခေါ်မလဲလုံအောင်ရက်သွားတဲ့လိုဖြစ်သွားတာပေါ့နော်ဈေးကွက်အချိုးမညီတော့ဘူးအဲ့လိုဖြစ်သွားတာပေါ့တရုတ်ဝယ်လည်းလျော့သွားတာပေါ့လျော့သွားတော့ဒီမှာပဲဟိုရှင်းရှင်းပြောရင်ဒီ normal rate ပဲလုံတုံးနေတော့ဆိုတော့ normal rate ကလည်းရှင်းပြောသူ့အကန့်တန်းနဲ့သူသွားနေကြရတာဟိုဝယ်မဲ့လူရှိမှရောင်းရောင်းရတာဟို normal rate ကလည်းဒါမှစံနေရရောင်းနေတဲ့လူအများဝယ်မဲ့ဝယ်တဲ့လူကလည်းမဝယ်နိုင်အဲ့လိုဖြစ်နေတာ
ပေါ့မြန်မာနိုင်ငံရဲ့စံတင်ပို့မှုက2019-2018ဘဏ္ဍာနှစ်ထက်တိတိတသာရောကျသွားတယ်လို့စည်ရင်းစရာတွေမှာဖော်ပြထားကြပါတယ်။ຫນွေစဘာပေါ်ချိန်မှာဈေးကျနေတဲ့အတွက်ဒါကိုအဖြစ်ရှာဖို့မြန်မာနိုင်ငံစံစဘာအသင်းချုပ်အဖွဲ့ဝင်တွေဟာအစိုးရပုပ်ပလီကပူးပေါင်းဆောင်ရွက်သွားဖို့နိုင်ငံတော်သမ္မတရုံးမှာမနေ့ကမေလ9ရက်ကဆွေးနွေးခဲ့ကြပြီးအသေးစိတ်ကိုသတင်းထုတ်ပြန်သွားမယ်လို့ကြေညာထားပါတယ်။